နေ့ရန်ကုန်မြို့ဒေရန်ဘက်မှာပြစ်ခတ်ခြင်းမှာအနားမှာရှိတဲ့လမ်းတွေကနေအိမ်တွေကထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့ကြပြီနဲ့နှစ်ယောက်ကတော့အသက်ဆုံးသွားတယ်လို့ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့တဲ့အင်ဂျင်နီယာကသူတို့ကြုံခဲ့ရတဲ့အဖြစ်အပျက်ကိုပြောပြပါတယ်နှစ်ယောက်လုံးကအသက်20ဝန်းကျင်လူငယ်တွေဖြစ်ကြပါတယ်တယောက်ကဝမ်းပိုက်မှာကနတ်ထိမှန်ခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့ဥကားမှာတတ်တ်ထိမှန်ခဲ့တာဖြစ်ပါတယ
်တိုက်ပေါက်ကကလေးကိုခေါ်ပြီးတော့အကြည့်စုတွေရဲ့အိမ်ကပါညီမတို့အိမ်မှာ၃ယောက်ပေါ့နော်တရားရ၃ယောက်လာတယ်။ဘိုက်ထုတ်ချင်းပေါက်သွားတာ၁ယောက်ပြီးတော့ဒီပခုံးသားကိုထိသွားတာ၁ယောက်ခြေောက်အစ်စ်နားကိုထိသွား၁ယောက်၃ယောက်မှာမှအေးဘိုက်ပေါက်ပြောညီမတို့အိမ်ရောက်ပြီးမကြဘူးအမအသက်ဆုံးဆုံးသွားရပေါ့နော်။ဟိုလမ်းမကြီးကလည်းဒီပိတ်ချက်တော့လုံးလားဘယ်လိုမှလည်းညီမတို့မမိလိုက်ဘူးပို့ရောပို့နေတယ်ညီမတို့အိမ်မှာလည်းဟိုအသက်ဆုံးဆုံးသွားရပါ။နာမည်ကမီမီအောင်ဆက်နိုင်လို့ပြောပါတယ
်။အသက်ကောသိပါလားအသက်ကောသိရပါလား
။အသက်23ဝန်းကျင်လို့တော့သိတယ်အတိအကျတော့မသိရဘူးကောနော်အဲ့ဒီပဝန်းကျင်လို့တော့ပြောတယ်အမဟုတ်ကဲ့
သူတို့ပြစ်တော့ပြေးလာရင်လည်းအမတို့အိမ်ဘက်ကိုရောက်လာတာလားဟာအဲ့အဲ့ဒီဟာလေးလည်းပြန်ပြောပြပါလား
ဟုတ်တယ်အမဒီလိုတော့ဒီလဲလန်ဂိုးစထောက်အဲ့ဒီအရှိရာကျောင်းအထက်ကငါကျောင်းဆိုတာရှိတယ်အဲ့ဒီမှာခလေးတွေကသူ့ဘက်လိုရှုပ်ပြီးတော့ဖြည်းဖြည်းချင်းစီလာတာပဲဒါပေမဲ့လမ်းပြစ်တာကြတော့လေကိုကဒီလဲလန်လမ်းဆုံးတက်မကနေပြစ်တာမဟုတ်ဘူးအမဒီစကားကြီးဘေးမှာလေဘေးတဲ့အဆောင်ပေါ့နော်ဟိုဗာစီဗင်တာရဆွေတွေအုတ်ချုံရင်းမှုဂျုံးဆိုကြအဲ့ဒီအဆောင်ကနေနေရာယူပြီးတော့စနိုက်ပါနဲ့ပြစ်တာအမရဲ့ဒီကတော့ကပုံးခို့ပြီးတော့ပြစ်တာအဲ့ဒီချင်းနဲ့အမတို့နေရာကျတော့မျက်နှာချင်းဆိုင်ပေါ့အဲ့ဒီကနေလမ်းနဲ့ဝင်လာလိုက်တာနဲ့အမတို့လမ်းနဲ့ဆိုတော့လေအဲ့ဒီလမ်းနဲ့ကိုသူကခလေးရဲ့အကောင်ဒဏ်ရာရပြေးလာတော့အမတို့လည်းအိမ်ကြီးကအကုန်လုံးတက်နိုင်လောက်ကူညီတော့အမတို့အိမ်မှာအဲ့ဒီခလေးကရောက်လာတာဒါပေမဲ့ပြစ်ပြစ်ချင်းအဲ့ကလေးကိုသွားဆွဲလို့မနိုင်ဇက်တိုက်တွေပြစ်နေတော့အဲ့ကလေးကအဲ့ဒီပြစ်ပေခါငါကြောင်းရှိအဲ့ဒီခြံစည်းရိုးရှိမှလည်းတော်တော်အချိန်တကြာရှိနေတယ်အဲ့မှလည်းတော့ပေးလွန်နေပြီပေါ့အမတို့ကြီးရောက်တဲ့အချိန်မှာတော်တော်အချိန်ညွန်နေပြီဒါပေမဲ့ရတဲ့လောက်လည်းဆွဲလာကြတာပေါ့နော်ရတဲ့အချိန်မှာရတယ်လို့တော့ဆွဲလာကြရပါပဲရှင့်
ဟုတ်ကဲ့ပါဒါကတော့ဟိုဘိုင်းမှာတနက်တန်ရရသွားတာပေါ့လေနောက်ဒီအကောင်းမှာတန်ရရပြီးတော့ဟိုရောက်လာတဲ့ကျောင်းသားကိုလက်ခံပေးထားတဲ့အရာအမရောတစ်ချိန်နေပြောပြလို့ရမှာရှင့်
ဆောင်အားရှိမှလည်းမျိုးလုံးပြင်တော့ပတ်ပြီးရှိကြတော့အမရင်ရောက်တော့အကုန်လုံးတော့ဝိုင်းပြီးတော့ဆရာဝန်နဲ့ခေါ်ပေးလိုက်တယ်အမဒီအမလူများကလည်းဆရာဝန်နဲ့ရှိတော့ဆရာဝန်ခေါ်ပေးလိုက်တယ်ဒါပေမဲ့လူဝါးပြီးတွေးရပတ်ပဲရစားအကုန်လုံးပြစ်ပြစ်နဲ့ဆိုအကုန်လုံးချက်လာပြီအမရင်ရောက်တဲ့ချိန်မှလေသူ့ကိုဝုတ်ဝဲလို့ပြောတဲ့ချိန်မှသူကဝစ်တယ်ဒါပေမဲ့ထပ်ပြလိုက်တယ်ထပ်ပြတော့မျိုးလုံးကြည့်သွားတော့မျိုးလုံးကသူ့ချင်းပေါက်သွားတယ်အဲ့တော့မျိုးလုံးပါမလာတော့အမရင်ရောက်တဲ့ချိန်မှလေ
အဲ့ဒီကလေးအဲ့ဒီဟုတ်ကဲ့ပါအဲ့ဒီကလေးရောဘယ်အတက်ဘယ်အရွယ်ရှိပါလဲဘယ်အရွယ်လဲသိရပါလားအဲ့ဒီကလေးကြောင့်ဘာသိရပါလဲရှင
့်23နဲ့လေအတိအကျတော့ဘာလို့သိနေကြီးကမားလို့ရှိမှာပါမလားဘူးမားလို့ကအကုန်လုံးဒီဘက်ကရက်ရက်ကအကုန်ဝမ်းချွဲလာတယ်လေအဲ့ကောင်းဝင်းချင်းလေးတွေလေသူကတော့23လို့ပြောမြန်မာကဌာနတော့မားလို့ပြောတယ်ဒါပေမဲ့သူကစနေနေ့ပါမလာတဲ့အတွက်သူ့နာမည်ကိုမားလို့ပြောချင်မသိရသေးဘူး
အဲ့တော့အမားတို့လမ်းထဲမှာရောက်လာတဲ့ဒီဒရာရလူနာတွေထဲမှာထုံသွားတာနှစ်ယောက်ပေါ့ခုနကဘိုက်ပွင့်သွားတာတစ်ယောက်နဲ့ဒီမျက်လုံးထိသွားတဲ့လူတစ်ယောက
်ဟုတ်ကဲ့ပါဒီဒရာရလေးအဆိုနှစ်ယောက်ဆုံးသွားတယ်အမားတို့လမ်းထဲမှာဒရာရတဲ့လူကပေါင်းရင်တော့ခုနှစ်ယောက်နှစ်ယောက်မှနှစ်ယောက်တွေရပါမယ်ခုနှစ်ယောက်မှနှစ်ယောက်တွေသွားတာပေါ့
ဝမ်းပိုက်မှာတနက်တန်ကနေတည်ဆုံသွားတဲ့အသက်23နှစ်အရွယ်ကျောင်းသားကိုညင်းညီအောင်ထက်နိုင်ဟာရန်ကုန်အနောက်ပိုင်းတက္ကသိုလ်အဝေးတင်မြန်မာသားနောက်ဆုံးနှစ်ကျောင်းသားဖြစ်တယ်လို့ရန်ကုန်အနောက်ပိုင်းတက္ကသိုလ်ကျောင်းသားများတမကဘာကတာများဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်